ဒီတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနေအင်ပြစ်ခတ်ခံရပြီးတဲ့နောက်လုံခြုံရေးတွင်းမြင့်လိုက်သလိုရွေးကောက်ပွဲတာဝန်ရှိသူတွေလုံခြုံရေးအတွက်ကော်မရှင်ကစီစဉ်နေတဲ့အကြောင်းပြောပြပေးကြပါတယ်။ကျွန်မမိခါပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မင်းမြို့နယ်မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနေအင်ပြစ်ခတ်ခံရတဲ့အတွက်လုံခြုံရေးအတွက်စိုးရိမ်မှုတွေလည်းထွက်ပေါ်နေကြတာပါ။ ည်သူတွေလုံခြုံရေးအတွက်ဒေသခံအာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်ထားတယ်လို့ VOA ကပြောပါတယ
်။ရွေးကောက်ပွဲကော်မရှင်အဆင့်ဆင့်ကတာဝန်ရှိသူတွေရဲ့ရွေးကောက်ပွဲကာလလို့မှသူဆောင်ရွက်ရတယ်ရှိတဲ့အတွက်ဟိုလုံခြုံရေးနဲ့ပတ်သက်လို့ဆောင်ရွက်ပြီးလို့တက်ဆိုင်အောင်ဖွဲ့စည်းနေတယ်ညှိနှိုင်းထားတဲ့အတွက်သူတို့အဲ့ဒါကြီးကတော့နေမီကနေတက်ဆိုင်လုံခြုံရေးဆိုင်အောင်ဖွဲ့စည်းရတော့အခုတွေ့နေမှာပါကျွန်တော်တို့လည်းညှိနှိုင်းထားပြီးသားလည်းဖြစ်ပါတယ်ဟုတ်
ရှမ်းပြည်နယ်မြောက်ပိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းအထွေထွေအတွင်းရင်းမှုဦးနစ်ဆန်ဦးကလည်းပြစ်ခတ်မှုဖြစ်ပွားပြီးခဲ့တဲ့နောက်လုံခြုံရေးတိုးမြင့်ထားတဲ့အကြောင်း VOA ကိုပြောဆိုထားပါတယ်။ကြောင်မဲမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနေအိမ်ကိုစနေနေ့နောက်ပိုင်းကပြစ်ခတ်မှုမှာထိခိုက်ဒဏ်ရာရသူမရှိခဲ့ပါဘူး။အခင်းဖြစ်တဲ့ကြောင်မဲမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းဥက္ကဋ္ဌဦးစိုးထွန်းဟာ2020ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့နောင်ချုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်အနိုင်ရရှိထားသူလည်းဖြစ်လက်ရှိပြည်သူ့လွှတ်တော်ဒူဥက္ကဋ္ဌလည်းဖြစ်သူဦးထွန်းထွန်းဟင်ရဲ့အကိုတော်ဆက်သူတဦးလည်းဖြစ်ပါတယ်။ကြောင်မဲဒေတာကန်ဦးတင်မောင်သိန်းကတော့ရွေးကောက်ပွဲနဲ့သက်ဆိုင်တယ်လို့သူယူဆကြောင်းပြောဆိုသွားပါတယ်
။အခုဖြစ်ခါနဲ့ရွေးကောက်ဥက္ကဋ္ဌကသူကပြုံးထုံသေးပါညာထုတ်တာပေါ့နော်။ဒါကတော့သူရဲ့ပင်မလုံးကကြပါဘူး။သူရင်းကြီးဝိုင်းလုံကနဲ့ပတ်သက်လို့ထိတ်တဲ့ကြဆိုလို့တကူမှမရှိဘူး။လေဒါကြောင့်မို့လဲဒီကကတော့များများနဲ့လူညွန်းတောင်းတုံးတက်ကြတာစီးပွားရေးနဲ့တော့ဗတ်တဲ့ဘူးတို့တုံးတက်ကြတာပေါ့လေအဲ့တော့အခုလည်းပဲကျွန်တော်တို့တရင်ရတော့ဒီကဘယ်ကကောက်ွက်တာရှိလာတာပေါ့နော်အဲဒီကလည်းတော့ဆက်ကနေကောက်ွက်တာဖြစ်လာတယ်ဖြစ်လာတော့ပြန်စီပြန်လဲစီးရစ်ပါဆိုပြန်လဲစီးရစ်တာတွေလုပ်နေကြတယ်ပေါ့နော်ဟုတ်အဲ့တော့လူအများတုံးတက်နေတာကတော့ဒီကရဲ့လူယူဆတယ်ပေါ့မိုင်းတုံမိုင်းဆမိုင်းပြက်ပဲအဲ့ဒီမှာလည်းပဲမြင်းပွားမှုတွေနဲ့အများကြီးဖြစ်နေတယ်ပုတ်တန်နေတယ်လို့ကျွန်တော်ကြားရတယ်။မြေပြင်ပေါ့နော်မြေပြင်ပေါ်လာဟာလာတော့မဟုတ်ဘူးပေါ့။ကျွန်တော်ချုံငုံပြီးတော့ကြည့်နေဆိုရင်တော့အဲ့လိုကြီးဖြစ်တာတော့ရှိတယ်ပေါ့နော်
။လက်နက်ကင်အဖွဲ့တွေလှုပ်ရှားလေးရှိတဲ့နေမြေမှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုအကဘသူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမျိုးတော့မရှိခဲ့ပါဘူး။ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကြောင်မဲမျိုးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်ထွန်ဝင်းကတော့ရွေးကောက်ပွဲမဲရလက်တွေနဲ့ဆက်နွယ်မှုရှိမရှိဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့ပြောပါတယ်
။ကျွန်တော်တို့အနေနဲ့ကတော့ရှင်းပြဆိုပါရင်တော့မဆိုင်ဘူးနော်။ဟိုဆိုလိုချင်တာကဒီမဲအငင်းပွားမှုကိစ္စကတော့ဒါကမဲအငင်းပွားမှုကိစ္စဖြစ်တာပဲလေနော်။ဟိုပြစ်ခတ်မှုကိစ္စကလည်းကျွန်တော်တို့ဒါကတော့ဘယ်အဖွဲ့ကဖြစ်တာလဲဆိုတာကိုယ်လည်းမသိဘူးလေနော်။ဆုံးဆိုင်ရတော့ဟိုနိုင်နေချုံးတယ်ဆိုလို့ရှိရင်တော့ဟိုဒါဒါရွေးကောက်ပွဲနဲ့ဆိုင်တယ်ပါညာတော့ပြောကြမှာပဲလေ။ဒါပေမဲ့ကျွန်တော်တို့ကတော့ဒါမှတ်ချက်မပြူလိုပါအောင်နော
်ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့အနာရ NLD ပါတီကမဲအများစုအနိုင်ရကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပေမဲ့အတိုက်ခံတဲ့တိုင်းရင်းသားနိုင်ငံရေးပါတီတချို့ကတော့ရွေးကောက်ပွဲရလဒ်တွေကိုကန့်ကွက်မှုတွေရှိနေတာပါကော်မရှင်ကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီကကိုယ်စားလှယ်လောင်း920နဲ့အများဆုံးအနိုင်ရခဲ့ပြီးတီခိုင်ဖြိုးပါတီက82ဦးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က42ဦးဒီခိုင်မျိုးသားပါတီက15ဦးအနိုင်ရရှိခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မမိခါပါ